အနာဒိစကောင်စီဥက္ကဋ္ဌဘူဂျုံကြည်မြောင်းလိုက်ဟာမြူသားဒီမိုကရေစီဖွဲ့ချုပ်နိုင်ကသူရဥတည်ဦးကိုဒဇမလ9ရက်နေ့မနက်ပိုင်းကတော်ရောက်တွေ့ဆုံပါလေစစ်ကောင်စီကထုတ်ပြန်တဲ့ဓာတ်ပုံဒီထဲမှာတော့သူရဥတည်ဦးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံရင်တို့တစ်စိမ့်နဲ့ပြည်တိတိုက်ပုံကိုဝစ်ဆင်ထားပြီးတော့ဘူဂျုံကြည်မြောင်းနိုင်ကတော့ရက်ဝဲရက်စားနေဖြစ်ပါလေစစ်ကောင်စီဥက္ကဋ္ဌအနေနဲ့ဘူဂျုံကြည်ဟောင်းသူရဥတည်ဦးနေကိုတော်ရောက်တွေ့ဆုံပြီးတော့ရင်းနှီးနှီးနှုတ်ဆက်ကျမရဲ့အခြေအနေကိုမြင်းမြန်းခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ချက်မှာဖော်ပြပါတယ်တမရကာဝေးဦးစီးချုပ်ဟောင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ကဆိုပြီးတော့စစ်ကောင်စီရဲ့ကြီးညာချက်ထဲမှာသူရဥတည်ဦးကိုရည်ညွှန်းဖော်ပြပါတယ်။သူရဥတည်ဦးဘက်ကဘာလို့ဆွေးနွေးပြောဆိုခဲ့တယ်လဲဆိုတာကိုတော့အဲ့မှာထုတ်ပြန်ပြောတာမရှိပါဘူး။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရစီကနေပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်ဆောင်အနေနဲ့ NLD ထိပ်တန်းခေါင်းဆောင်တူဦးကိုလူသိရှင်ကြားတွေ့ဆုံတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမှုတွေရှိရဆိုပြီးတော့စစ်တပ်ကအာဏာသိမ်းယူနေတာဖြစ်တယ်လို့တချင်တည်းမှာပဲ NLD ပါတီကိုမဲမတမမှုဆွဲချက်တွေနဲ့ဖျက်သိမ်းလာဆိုပြီးတော့လိလာသူတွေကစောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါတယ်။ NLD ခေါင်းဆောင်ဒေါက်ဆတ်စုကြည်နဲ့တမရဦးဝင်းမြင့်တို့ပါဝင် NLD ထိပ်ပိုင်းခေါင်းဆောင်များပြားကိုလည်းဖမ်းဆီးထားပြီးတော့အာရတိလေစာမှုဆွဲချက်တွေနဲ့တရားစွဲထားပါတယ်။ကျန်တဲ့ NLD ခေါင်းဆောင်အများပြားဟာလည်းတင်းရှောင်နေကြရတာပါ။အသက်90ကျော်ကြီးဖြစ်တဲ့ NLD နိုင်ကသူရဦးတင်ဦးဟာလေးဖြတ်ပြီးတော့ကျမကြီးအားနည်းနေတာမို့လို့ဒီပတိုင်ငင်အခြေအနေတွေကလေးကပါတီရဲ့လုပ်ငန်းတွေကိုမယူနိုင်တော့ပါဘူး။ရှိမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘ ഹു ယုံအပါဝင်ရုံးခွဲအများပြားပိတ်ထားပြီးတော့ရုံးတွေလည်းဖျက်ဆီးခံမှုတွေရှိနေပါတယ်။ NLD ရုံးတွေကိုဘယ်သူဖျက်တယ်လဲဆိုတာရှင်းလင်းလင်းမရှိဘူးလို့စစ်ကောင်စီဘက်ကလည်းဒါကိုတရားဝင်ရင်းယူတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျ။